ရိုဟင်ဂျာတွေအစုအပြုံလိုက်အတင်းကျပ်မောင်းထုတ်ခံရတယ်ဆိုတဲ့ဆွဲချက်အတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးရှိနေချုပ်ကအချက်လက်တွေကိုစတင်လေ့လာစုံစမ်းတော့မှာဖြစ်ကြောင်း ICC ရှိနေချုပ်ဖာတူဘန်ဇူလာကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်မြန်မာဘက်ကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နှင်ထုတ်ခဲ့တယ်ဆိုတဲ့ဒီတရားစီရင်ပိုင်ခွင့်ရှိကြောင်းကိုလည်းဒီမစစ်ဆေးမီဂျိုဒင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်အရာသူအနေနဲ့ရှေ့ဆက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။မယ်ရင်ကျင်းနိုင်ကအပြည့်စုံပြောပြမှာပါ
။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်တပ်ဖြတ်နှိမ်ပန်းဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အကြောင်းကြားဆက်သွယ်မှုတွေနဲ့အစီရင်ခံစာတွေကို2019ခုနှစ်အကုန်ပိုင်းကတည်းက ICC ခုံရုံးရဲ့ရှေ့နေချုပ်ရုံးအနေနဲ့လက်ခံရရှိခဲ့ကြောင်း ICC ရှေ့နေချုပ်ဖီတိုဘန်ဆိုတာကပြောပါတယ်။ရှင်းနေကြုံရုံးရဲ့ပနာမလေလာတုံးတက်မှုပထမအဆင့်ဖြစ်အဲ့ဒီစီရင်ခံစာတွေကိုသူတို့တုံးတက်ခဲ့ကြောင်းဘန်ဆိုတာကဆိုပါတယ်ဒီတုံးတက်ချက်တွေအရပနာမဥပဒေဆိုင်ရာကိစ္စရပ်တွေအဖြစ်ကင်ထွယ်ဖို့အထောက်အထားတွေတွေ့ရှိခဲ့တယ်လို့ပြောပါတယ်ဒါကြောင့်လဲ ICC ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိဖို့ ICC တရားသူကြီးတွေစီသူစီရင်ခံတင်ပြခဲ့တယ်လို့ဘန်ဆိုတာကပြောပါတယ်မြန်မာဘက်ထံကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေမောင်းထုတ်ခဲ့တဲ့ဆိုတဲ့ပြစ်မှုအပါအဝင် Rome Statute အောက်မှာအခြားပြစ်မှုတွေကိုပါကျူးလွန်မှုတွေရှိနိုင်တဲ့အလားအလာအပေါ် ICC ခုံရုံးအနေနဲ့တရားစီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရုံးကဆုံးဖြတ်ချက်ချခဲ့တဲ့အတွက်တရားလိုရှိနေအနေနဲ့ရှေ့ဆက်ဆောင်ရွက်တော့မယ့်အကြောင်းဖီတိုဘန်ဆိုတာကဗီဒီယိုကနေအခုလိုပြောပါတယ်
I have decided to proceed to the next phase of the process, which is the full-fledged preliminary examination of the situation at hand.
ဘင်္ဂလားဒေ့ရှ်နေမြန်မာစိတ်တပိုင်းဖြစ်ပွားခဲ့တာကြောင့် ICC တရားရုံးကတရားစီရင်ပိုင်ခွင့်ရှိနိုင်ပါတယ်။ဒီခြေအနေတွေအောက်မှာရိုဟင်ဂျာတွေကိုအတင်းအဓမ္မနေရရှုပြောင်းစေခဲ့ပြီးအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အတင်းအဓမ္မလောက်ရဆွဲချက်တွေကိုပနာမစစ်ဆေးဖို့ပါပဲ။ဒီလိုစစ်ဆေးရမှာအခြေခံလူခွင့်ရေးတွေဆုံးရှုံးခဲ့တဲ့တပ်ဖြတ်မှုတွေ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊အဓမ္မပြန်ပေးဆွဲမှုတွေ၊ဖျက်ဆီးမှုတွေနဲ့လူရဲ့ခိုးယူမှုတွေပါဝင်ပါတယ်။ဒါပြင်ရုံးဆက်ကျူစာချုပ်အပိုက်ခွင်းအောက်မှာအကျုံးဝင်တဲ့ပြစ်မှုတွေနဲ့တခြားလူမဆန်တဲ့လုပ်ရက်တွေကျူးလွန်မှုရှိမှရှိကိုလည်းကျမတို့ယုံကလေးလာသုံးသပ်သွားမှာဖြစ်ပါတယ်
။ဒါပြင်သူအခုစတင်မဲ့ preliminary examination ပနာမလေးလာသုံးသပ်မှုဆိုတာ investigation စုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်သေးဘူးလို့လည်းသူကဗီဒီယိုကတစ်ဆင့်အခုလိုရှင်းပြပါတယ
်။ A preliminary examination is not an investigation.It is the process of examining the information available.
ဒီပနာမလေးလာစစ်ဆေးသုံးသပ်မှုဟာစုံစမ်းစစ်ဆေးမှုအဆင့်မဟုတ်သေးပါဘူး။ရရှိနိုင်တဲ့အချက်လက်တွေကိုလေ့လာသုံးသပ်ပြီး Rome Statute စာချုပ်အရချမှတ်ထားတဲ့စည်းမျဉ်းတွေနဲ့အကျုံးဝင်ခြင်းရှိမရှိဆိုတဲ့အချက်ကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။အထူးသဖြင့် Rome Statute စာချုပ်ရဲ့အပိုက်53ရကျမကတရားလိုရှိနေတဲ့ဦးအနေနဲ့ဥပဒေပေါင်းအကျုံးဝင်မှုတရားရုံးတော်ကိုတင်သွင်းနိုင်တဲ့ခိုင်လုံမှုနဲ့တရားမျှတမှုကိုရှေ့ရှုပြီးတော့စဉ်းစားသွားရမှာပ
ါပနာမစစ်ဆေးမှုအတွက်လည်းရှေ့နေချုပ်ရုံးအနေနဲ့ရနိုင်သလောက်သတင်းအချက်အလက်တွေပေါ်မှာတင်းတင်းကြပ်ကြပ်ဆန်းစစ်မယ်လို့သူကဆိုပါတယ်ဒါကြောင့်လည်းဒီစစ်ဆေးမှုအစအဆုံးကိုအကြောင်းအရာအရာရောဥပဒေဆိုင်ရာအရာပါအပြန်အလှန်စစ်ဆေးတဲ့အပြင် Rome Statute ပါပြဋ္ဌာန်းချက်နဲ့အညီအကဲဖြတ်စစ်ဆေးကြောင်း ICC ရှေ့နေချုပ်ကပြောပါတယ်အနည်းဆုံးတော့ညပန်းနှိပ်စက်ခံရတဲ့ရိုဟင်ဂျာတွေအတွက် ICC ခုံရုံးအနေနဲ့ဆောင်ရွက်ပေးရမယ့်တာဝန်ဝတ္တရားဖြစ်တယ်လို့လည်းဖီတိုဘန်ဆိုတာကဆိုပါတယ်။ဒါ့အပြင် Rome Statute အရပြစ်မှုကျူးလွန်သူတွေကိုစစ်ဆေးဖို့တာဝန်ရှိသူတွေဒါမှမဟုတ်နိုင်ငံတကာရာဇဝတ်မှုတွေအတွက်တရားစွဲဖို့နိုင်ငံတွင်းတရားစီရင်မှုဟာမူလတာဝန်ဖြစ်တယ်လို့လည်းသူကပြောပါတယ
်။ In conformity with the complementarity principle,My office will be engaging with the national authorities concerned.
Rome Statute စာချုပ်နဲ့ညီပူးပေါင်းဆောင်ရွက်မှုအရပါဝင်ပတ်သက်တဲ့နိုင်ငံတွေရဲ့အာဏာပိုင်တွေနဲ့ကျမရုံးကဆက်သွယ်ပြီးအဲ့ဒီတက်ဆိုင်ရာနိုင်ငံတွေအစ်စ်မှာပါဝင်ပတ်သက်နေတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေရည်ယူမှုတွေအကြောင်းကိုဆွေးနွေးပြီးအကဲဖြတ်သွားမှာဖြစ်ပါတယ်
။ အခုလို ICC ရှင်းနေချုပ်ရဲ့ဗီဒီယိုကတဆင့်ကြေညာချက်ဟာကုလသမဂ္ဂကဖွဲ့စည်းထားတဲ့အဖွဲ့ဝင်၃ဦးပါတဲ့လွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာအပြည့်အစုံကိုတင်သွင်းတဲ့နေ့နဲ့တနေ့တည်းဖြစ်နေပါတယ်2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွင်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုစတာတွေအတွက်တာဝန်ရှိသူတွေအဖြစ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းအပါအဝင်အခြားတပ်မတော်ထိပ်ပိုင်းတာဝန်ရှိသူ၄ဦးတို့ကိုနိုင်ငံတကာဥပဒေတွေနဲ့အညီစစ်ဆေးအရေးယူဖို့နိုင်ငံကအချက်လက်ရှာဖွေရေးအဖွဲ့ကလည်းမနေ့ကအစီရင်ခံစာတင်သွင်းရမှာထပ်ပြီးတောင်းဆိုထားပါတယ်ရှင်